လွန်ခဲ့တဲ့ဧပြီလ9ရက်နေ့နိုင်ငံတော်သတင်းစာရှင်းပွဲမှာပြည်ထောင်စုဝန်ကြီးဘုံမှုချုပ်ကျော်ဆန်းကနှိရာဂိုင်နှုံးလောက်ရှိတဲ့ဝန်ထမ်းတွေကိုသာသာတိုးပြီးလို့ကုန်စည်နှုန်းတွေထူးထူးခြားခြားမပြောင်းလဲပါဘူး။ဒါဟုအခွင့်ကောင်းယူပြီးဈေးနှုန်းတက်အောင်လုပ်ရင်တော့လုပ်သူတွေကိုကြမှာကိုဖန်တီးတာဖြစ်လိမ့်မယ်လို့ပြောသွားပါတယ်။အဲဒီနောက်ကုန်စည်နှုန်းရောလောင်စာဈေးတွေရောရွှေဈေးဒေါ်လာဈေးကအစတက်လာတဲ့အတွက်တက်ဆိုင်ရာအဖွဲ့အစည်းတွေကနေတဆင့်ခေါ်ယူသတိပေးခဲ့တဲ့အထိဖြစ်ခဲ့ပါတယ်။ဒီလိုလုပ်ပြီးမှကုန်စည်နှုန်းကတော့ကျမသွားပါဘူး။အစိုးရထုတ်ကုန်ပစ္စည်းတွေတောင်ဈေးတက်သွားပါလိမ့်တယ်။ဥပမာအမှတ်တေစက်မှုလုပ်ငန်းထုတ်လူသုံးကုန်ပစ္စည်းတွေဟာမူလနှုံထားတဲ့10ရာခိုင်နှုန်းကနေ90ရာခိုင်နှုန်းနီးနီးတက်သွားပါတယ်။အိုင်ယွန်င်းစားတအိတ်ကို3500ကနေ8000အထိဖြစ်နေပြီးအပြင်မှာစားတပိတာ60ကနေ120-130ဖြစ်သွားပါတယ်။မြမစီးပွားရေးဥပိုင်လီမိတက်ကဖြန့်ဖြူးတဲ့စားအုံးစီတောင်တပိတာကို3-400အထိဈေးပိုတက်သွားပါတယ်။လောလောဆယ်ပေါင်စီကတပိတာကို1500ရှိပါတယ်။အစိုးရဖြန့်ဖြူးတဲ့ Fantasy, Max, Star အချိုကြီးပလင်းတွေတော့တပင်းကိုအစိမ့်ဆုံးတိုးသွားပါတယ်။လောလောဆယ်စံစည်းကအနိုင်ဆုံးစံတော့တင်း8500ဖြစ်နေပြီးအကောင်းစားစံကတော့ငွေ1000နဲ့1000ခွဲကြားဈေးရှိနေပါတယ်။လွန်ခဲ့တဲ့2လကတည်းကစာရင်တော့တပီ90နဲ့100ကြားကိုတက်လာတာဖြစ်ပါတယ်။လသာတိုးပြီးမဲ့တင်းထွက်ပြီးမကြခင်မှာဓာတ်စီနဲ့ဒီဇယ်စီတွေလည်း4000အထိတက်လာပါတယ်။အခုရက်ပိုင်းမှာပဲ3000ကျော်ဖြစ်လာပြီးနည်းနည်းပြန်ကျသွားပါတယ်။ဒါပေမဲ့ကားကားတွေကတက်နေစဲမို့ဝန်ထမ်းတွေ၊ကျောင်းသားတွေရဲ့အခြေအနေဟာစိုးနေစဲပါပဲ။ကားကတိုးလာတဲ့အခြေအနေကိုတညင်အဝေးတင်သက်ကလေးကကျောင်းသားတယောက်ကနေအခုလိုပြောပြပါတယ
်။ဒီကားကားကကျွန်တော်အရင်ကဒီလိုကျွန်တော်6000ကျောင်းသားတယောက် 6000 ဆိုဖြစ်သွားတာ။မနေ့ကအထိကကျွန်တော်900နေပြီးတော့အဲ့ရနေပြီးတော့1500 1500နေပြီးတော့နှစ်စာမှာပဲဆက်တက်တော့3000ဖြစ်ပါ။3000နဲ့သူ8000ဖြစ်မယ်ပေါ့နော်။ညာကောအစားတ
ယ်ကျောင်းကားလည်းမလုံတော့ကားကားကဈေးတက်လို့ကျောင်းသားလူတွေမှလည်းမကျေနပ်မှုတွေများနေတယ်လို့အဲဒီကျောင်းသားကပြောပြပါတယ်ဌာနဆိုင်ရာအားလုံးမှာလုပ်ငန်းတွေမတမာမှုတွေထိထိရောက်ရောက်အရေးယူပေးဖို့လုပ်ငန်းစစ်တွေကိုလည်းအထူးတာဝန်ပေးထားပါတယ်အချိန်ပိုလိုအားပေးရတာတွေလည်းရက်ဆက်ရှိလာတယ်လို့မုံရမျိုးဝန်ထမ်းတယောက်ကလည်း RF ကိုပြောပြပါတယ
်မုံရအောင်တူဆက်ရတာတွေဒီလိုပါလေအဲဒီဈေးတွေဌာနဆိုင်ရာလုပ်ငန်းတွေလုပ်ငန်းဆောင်ရွက်ပြီးစပတ်ဆောင်ပေးကြရပါတယ်အဲ့တော့အစကတည်းကစဉ်းစားကြည့်ကြည့်ရအောင်ရှိနေတယ်။အဲဒါက900ပြည်ရတယ်ပြောရတယ်။အဲ့တော့ကြည့်ကြည့်ရအောင်။အဲ့ဒီကစဉ်းစားကြည့်နေတယ်။နောက်ပြည်ရဖို့ဆက်ပြီးဆက်မပြီးနိုင်ဘူး။ဒါကစိတ်နဲ့ပြန်ထောင်ရတယ်။ဒါနဲ့စဉ်းစားရရုံနဲ့စဉ်းစားလို့ရတယ်။စက်ဆိုင်ကဒါမှမှပါဒီစက်ပြည့်နေရတယ်နဲ့ဘယ်ဘုံမှထွက်ပြီးရအောင်။စက်ပြည့်တဲ့နေ့ကိုစိတ်ရမှာပြောရတာရှိတော့မှလက်ကျန်စက်ပြည့်ရတာလို့ဆက်ပြရတာ။
မုံရွာကဝန်ထမ်းတယောက်ပြောသွားတာပါ။ပညာရေးဌာနဆရာဆရာမတွေဆိုရင်ဝိုင်းကျူရှင်မပေးရ၊ပုဂ္ဂလိကကျူရှင်တွေနဲ့ဆက်သွယ်ဆောင်ရွက်ခွင့်မလုပ်ရ၊မိမိအိမ်မှာလည်းစာသင်ဝိုင်းမလုပ်ရ၊လုပ်ရင်ထိထိရောက်ရောက်အရေးယူမယ်လို့အမိန့်ထုတ်ထားပါတယ်။ဆရာဆရာမတွေကလသာတိုးရပြီမဲ့လေ။အရင်ကရတဲ့ကျူရှင်ငွေထက်တောင်အဆင်မပြေတော့ဘူးလို့သိရပါတယ်။စီးပွားရေးအဆင်မပြေလို့ရဟန်းတန်ဃာလောကမှာလည်းရိုက်ခတ်မှုတွေရှိလာပါတယ်။စွန်ကုံမပြည့်စုံတာအလူခံပေါ်လာတာတွေအပြင်ရဟန်းတွေကကိုယ်သင်ကန်းကိုပြန်စွန့်ပြီးပြန်ပြီးတော့အလူခံနဲ့ပြန်ကဟလို့ခေါ်တဲ့သင်္ကန်းအလူတစ်မျိုးတော့ရဟန်းလောကမှာရှိနေတယ်လို့စကိုင်းတိုင်းကသံဃာတော်ရဘာကနေအခုလိုမိန့်ပါတယ
်။နေဆုံးအာယုံဆုံးအဖွဲလိုက်ဆုံးလောင်းသူတွေများလာပြီ။ဆုံးခံသူတွေပို့ပေါ်လာတယ်။သံဃာတွေကပို့ဆင်းရဲသွားတာပေါ့။လူငွေတွေမရှိတဲ့ခါကျတော့ဘာလုပ်လဲဆိုတော့ကိုရှိတဲ့သင်္ကန်းလေးရောင်းတယ်။အဲ့ဒီမှာပြန်ကဟဆိုတဲ့ပေါ်လာတာပေါ့ယာ။ဒီသူတွေကလည်းဆင်းရဲလာ၊သံဃာလည်းဆင်းရဲလာတော့သင်္ကန်းကအပိုင်မွေတော့ဘူး။ငါတို့ဆုံးလူမယ်ဆိုလို့ရှိရင်လူမဲ့တကာတကာမှဘုံကြီးเจ้าကိုတရက်ကြိုလာတယ်။အရှင်ပြတပည့်တော်မနေ့ခါကျရင်စွန်ပါဘောတင်ငန်းလေးကတ်ချင်တယ်ဝယ်လဲမော်နိုင်ဘူး။တင်ငန်းလေးကတ်ချင်တဲ့ခါကျရင်ဘုံကြီးကသူ့မှာရှိတဲ့တင်ငန်းတစုံပေါ့။တကယ်တမ်းအပြင်မှာပေါက်တာ9000 8000 1000ခွဲဖြစ်မှာပေါ့ရ။အဲဆိုရင်တကာမှ1000တက်နိုင်တက်နိုင်900တက်တယ်အဲ900လေးနဲ့ဘုံကြီးကိုထားလိုက်ရော1000ပြည့်900ကတော့ဘုံကြီးစီကနေမတင်ငန်းတစုံယူလာမနေ့ခါအိမ်မွေးနေ့အလူအခမ်းအနားတစ်ခုမှာသူကပြန်လူအဲ့တော့ပြန်ကဟလို့ခေါ်တာပေါ့အဲ့အခါနာမတိုင်ခင်အတူပွားလို့ရဲလေလို့ဆိုတော့အဲ့လိုပဲဘုန်းကြီးကတော့သင်္ကန်းတော့ပြန်ရတာပေါ့သင်္ကန်းအဲ့မဟုတ်တော့သူရှိတဲ့သင်္ကန်းလေးကို900နဲ့900လို့ဖြစ်နေတာအခုတော့ကြောင်းတိုင်းလူလို့ကအဲ့လိုတွေများနေရ
စကိုင်းတိုင်းကတန်ဃာတော်တစ်ပါးမိန့်ချသွားတာပါနိုင်ငံတော်ကနေနှိရာဂိုင်နှုံးသာရှိတဲ့ဝန်ထမ်းတွေအတွက်စာဝတ်နေရေးတွေအဆင်ပြေစေဖို့ဆိုပြီးလစာတွေတိုးပြီးလိုက်ပြီးမဲ့လဲတကယ်လက်တွေ့မှာတော့ဝန်ထမ်းတွေကမကလူတန်းစားအလွာဆုံးကုန်စည်နှုန်းဒဏ်တွေပြီးပြီးဒုက္ခတွေရောက်နေတဲ့အတွက်နာဘာစီဆူရရဲ့စေတနာဟာပြည်သူတွေအတွက်တော့ဝေဒနာလိုဖြစ်နေတဲ့အကြောင်းလဲတင်ပြလိုက်ရပါတယ်ခင်ဗျာ